高总，未来来买外 BB 啦？
爸嘞，记得把 American football 背啦。
不好吧？唔 ，American football 背来买股票啦，好不？来面来买股票啦，来面来买。
爸嘞，来买嘞，今朝白马多，事情咪是吧？唔。
高总，未来啊，罗，这罗看到家啦不？啊，可能人家嘛要你家嘞，留人家嘛，看啥你嘞是个龙岛，咪地罗？啊，可能嘛人家哪里追家人？来买外 BB 啦，手臂这样的掉脑家啦哩，咪地有啦？怎么啦？这个变啦，家吧，路标人啦，高总未来耶，哎呀，股票你啦。我说我来阿里爸妈的地步，但你们的天的妈老年的人。
妈有第二个也太妈表的后代要么后代要工地你了。该给多少了妈有耶楼下是的多少了这天后代的拉表妈的吧呢。嗯把一点也被也骗你了那可没第二天妈有的看你要了呗。
没表了咱们对面家也妈有个呗没这样能见你的家那呗。哦但你告诉我来你妈那个妈的 internet website 里供你把不能抓的呢。ဒါဆိုရင်ဥတ္တမောင်တန်ပြောပြောနေတဲ့ဒီမိုကရေစီခရီးကနည်းနည်းတော့နီးလာပြီလားမသိဘူး VOA website လည်းကြည့်လို့ရတယ်တဲ့
ဟုတ်တယ်လေအီးမေးလ်တောင်လာနေတာမတွေ့ဘူးလားမညညိုလင်က TV ထဲမှာ
TV ထဲမှာဘာဖြစ်လဲဆက်ပြောလေ
အော်ဝါပါအဲ့လေလာပါတယ်တဲ့
အပေါ်ရီပြောမနေနဲ့မညိုအီးမေးလ်တွေအကုန်ဖတ်တယ်အဲ့ဒီလိုရေးထားတာခူးမှမတွေ့ဘူးကဲကဲမဟုတ်တာတွေအသာထားဟုတ်တာတွေပြောပြမလို့နားထောင်အောင်စောစောကဒီမိုကရေစီအကြောင်းပြောလို့စကားဆက်မိလို့လေအခုကဘာပေါ်မှာစစ်မှန်တဲ့ဒီမိုကရေစီနိုင်ငံပေါင်းကဘယ်နဲ့နိုင်ငံရှိနေပြီလဲယင်းသိလား
သိလားမေးပြီသိသိမသိသိထုံးစံတိုင်းသူကြီးပဲဆက်ပြောမှာပဲဆိုတော့ပြောတာပြောမညိုရေးဆက်တာပြော
ဆက်တာပြောဆိုတော့လဲဆက်ရတာပေါ့လေ Economics Intelligence Unit ဆိုရဲသူတေသနာပြုတဲ့အဖွဲ့ကြီးကကမ္ဘာနိုင်ငံပေါင်း168နိုင်ငံကိုလေ့လာပြီးအချက်လက်တွေမှာဖော်ပြထားတာကတော့တကယ်စစ်မှန်တဲ့ဒီမိုကရေစီအသွင်ဆောင်တဲ့နိုင်ငံပေါင်းကကမ္ဘာပေါ်မှာ26နိုင်ငံရှိတယ်တဲ့ထိတ်ဆုံးနိုင်ငံတွေကတော့ထုံးစံတိုင်းပေါ့ Norway, Iceland, Denmark နဲ့ Sweden ပေါ့အဲ့ဒီ26နိုင်ငံထဲမှာအာရှတိုက်ကတော့တောင်ကိုရီးယားနဲ့ဂျပန်ပဲပါတယ်လေ
အိန္ဒိယမပါဘူးလားအိန္ဒိယကိုလည်းဒီမိုကရေစီနိုင်ငံကြီးတစ်ခုဖြစ်တော်တော်များများကအသိအမှတ်ပြုထားကြတာပဲ
အိန္ဒိယကိုတကယ်စစ်မှန်ပြေဝတဲ့ဒီမိုကရေစီနိုင်ငံစီးရင်ထဲမှာတော့ထည့်မထားဘူးကိုစုံဝင်းလှိုင်ရဲ့Flaw democracy လို့ခေါ်တဲ့အပြည့်အနာစာမကင်းတဲ့ဒီမိုကရေစီနိုင်ငံစီးရင်ထဲမှာပဲတွေ့ရတယ်။အဲ့ဒီလိုအပြည့်အနာစာမကင်းတဲ့ဒီမိုကရေစီနိုင်ငံတွေအဖြစ်သတ်မှတ်ခံထားရတဲ့နိုင်ငံပေါင်းက53နိုင်ငံရှိတယ်လေ။အဲ့ဒီထဲမှာအာရှတိုက်ကအိန္ဒိယအပြင်တီမော်မလေးရှားအင်ဒိုနီးရှားဖိလစ်ပိုင်ထိုင်းသီရိလင်္ကာတို့လိုနိုင်ငံတွေပါတာပေါ့
။ဝန်ညိုပြောတဲ့အတိုင်းဆိုရင်168နိုင်ငံလေ့လာထားတာမှာအပြည့်အဝစစ်မှန်တဲ့ဒီမိုကရေစီနိုင်ငံပေါင်းက26နိုင်ငံအပြည့်အနာစာမကင်းတဲ့ဒီမိုကရေစီနိုင်ငံပေါင်းက53နိုင်ငံဆိုတော့စုစုပေါင်း89နိုင်ငံပဲရှိသေးတယ်။ကျန်တဲ့နိုင်ငံတွေကရော
ကျန်တဲ့နိုင်ငံတွေကတော့ hybrid regime လို့ခေါ်တဲ့ဒီမိုကရေစီလိုလိုတပါတီလိုလိုဘာလိုလိုညာလိုလိုအကုန်ရောထွေးအုပ်ချုပ်မှုစနစ်နဲ့အုပ်ချုပ်နေတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားတယ်။အဲ့ဒီလိုနိုင်ငံပေါင်းက33နိုင်ငံရှိတယ်။အဲ့ဒီထဲမှာစင်ကာပူတို့ဟောင်ကောင်တို့ဘင်္ဂလားဒေ့ရှ်တို့ကမ္ဘောဒီးယားတို့ပါကစ္စတန်တို့လိုနိုင်ငံတွေပါတယ်လေ
။အဲ့ဒီတော့ကျန်တဲ့55နိုင်ငံကရော
ကျန်တဲ့55နိုင်ငံကိုတော့ authoritarian regime အာဏာပြအုပ်ချုပ်ရေးစနစ်နိုင်ငံတွေအဖြစ်သတ်မှတ်ထားတယ်။အဲ့ဒီထဲမှာတော့မြန်မာနိုင်ငံလည်းပါတယ်
။ဒါတော့မညုံမပြောလဲသိပါတယ
်။သိတာမသိတာအသာထောင်ဆက်ပြောတာခဏနားထောင်လိုက်အောင်။အဲ့ဒီလိုနိုင်ငံတွေကိုပြေးဝတဲ့ဒီမိုကရေစီနိုင်ငံအပြည့်အနာစာမကင်းတဲ့ဒီမိုကရေစီနိုင်ငံရောထွေးအုပ်ချုပ်မှုတွေနဲ့အုပ်ချုပ်နေတဲ့နိုင်ငံအာဏာပြအုပ်ချုပ်မှုနဲ့အုပ်ချုပ်နေတဲ့နိုင်ငံဆိုပြီးတော့ဘလို့အစ်စ်နေခွဲပြီးတတ်မှတ်ထားတယ်လဲဆိုတာပြောပြမလို့နံပါတ်1အချက်ကတော့နိုင်ငံမှာကျင်းပတဲ့ရွေးကောက်ပွဲတွေဟာလွတ်လပ်မျှတမှုရှိသလားနံပါတ်2အချက်ကမင်းဆန္ဒရှင်တွေရဲ့လုံခြုံစိတ်ချမှုနံပါတ်3အချက်ကတော့အစိုးရအပေါ်နိုင်ငံတကာရဲ့လွှမ်းမိုးမှုနဲ့နံပါတ်4အချက်ကတော့တတ်မှတ်ထားတဲ့လမ်းစဉ်တွေ policy တွေအပေါ်မှာနိုင်ငံသားဝန်ထမ်းတွေရဲ့ထိမ့်သိမ့်လှုပ်ဆောင်မှုအဲ့ဒီအချက်၄ချက်နဲ့တိုင်းထွားပြီးတော့မှအဲ့ဒီလိုနိုင်ငံတွေကိုအဆင့်ခွဲသတ်မှတ်လိုက်တာ
။ဩဂလိုလား
။ဟုတ်တယ်ဂလိုပဲ။မတူတာလေးတွေပေါ့နော်။သူများကြောင့်လည်းမပြောရပါ။ဆက်မဆက်ရပွင့်စီပွားစား။သူများကြောင့်လည်းမပြောရပါ။ဆက်မဆက်ရပွင့်ရပွင့်ပွား။သူများကြောင့်လည်းမပြောရပါ။ဆက်မဆက်ရပွင့်စီပွားစား။သူများကြောင့်လည်းမပြောရပါ။ဆက်မဆက်ရပွင့်ရပွင့်ပွား။Don't let me go to bar. Send me set ya, put your seat, what's up? Don't let me go to bar. Send me set ya, put your seat, what's up? Don't let me go to bar. Send me set ya, put your seat, what's up? Don't let me go to bar. Send me set ya, put your seat, what's up? Don't let me go to bar.
extra. Tu me atón, tu me piora pa. Sa mi sa ya pa, ya pa, ya pa.